Samsung ကုမ္ပဏီကအသစ်ထုတ်လိုက်တဲ့ Galaxy Note 7 smartphone ရဲ့ battery မီးလောင်တာတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာ Galaxy Note 7 smartphone တွေအသုံးပြုရကိုရပ်တန့်ဖို့အတွက် Samsung ကုမ္ပဏီကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။နိုင်ငံပေါင်း10နိုင်ငံလောက်မှာဖြစ်ပွားခဲ့တာကိုတွေ့ရတဲ့နောက်မှာအခုလိုကြေညာလိုက်တာပါ။တောင်ကိုရီးယားနိုင်ငံတွေမှာအသုံးပြုနေတဲ့သူတွေအနေနဲ့ကုမ္ပဏီကဖွင့်ထားတဲ့ဆိုင်တွေမှာသွားပြီးအစားထိုးထုတ်ပေးတဲ့ဖုန်းတွေနဲ့လဲလှယ်ယူကြဖို့စနေနေ့အစောပိုင်းမှာပဲကုမ္ပဏီကပြောကြားခဲ့ပါတယ်။ American ပြည်တော်စုကအသုံးပြုနေသူတွေအတွက်လည်းတောက်ကြနေမှာအလားတူသတိပေးချက်တွေပို့ပေးခဲ့တယ်လို့သူတို့လက်ထက်မှာရှိနေတဲ့ Samsung ကုမ္ပဏီတို့ Galaxy Note 7 smartphone တွေကိုတခြား Samsung အမျိုးအစားတွေနဲ့ပြန်ပြီးလဲပေးမှာဖြစ်ပြီးဒေါ်လာအစိတ်တန်းငွေထုတ်ကပ်ပြားတွေကိုပါပေးမှာဖြစ်ပါတယ်။ Samsung ကုမ္ပဏီတို့ smartphone အလုံး2000ခွဲလောက်ဟာတန်ကြေးအဖြစ်ဒေါ်လာတန်ပေါင်း 9000 လောက်တန်ဖိုးရှိတယ်လို့ကုမ္ပဏီရဲ့အစုရှယ်ယာတန်ဖိုးဟာလည်းတောက်ကြနဲ့ဈေးပိတ်ချိန်မှာ 3.9 ရာခိုင်နှုန်းထိကျဆင်းသွားခဲ့ပါတယ်။လေကြောင်းဌာနအများပြားကလည်းသူတို့ရဲ့လင်းစီခီးသွားတွေအနေနဲ့ Galaxy Note 7 smartphone တွေကိုလင်းခီးစဉ်အတွင်းမှာဖွင့်ပြီးအသုံးပြုတာတွေအားသွင်းတာတွေမလုပ်ကြဖို့အပြင်ခီးသွားအိတ်တွေထဲမှာမထည့်ကြဖို့အတွက်တားမြစ်လိုက်ပါတယ်။ Galaxy Note 7 smartphone တွေအောက်ကလာမှာဆထွက်လာခြင်းကစပြီးမီးလောင်မှုတွေရှိနေကြောင်းလူမှုကွန်ရက်တွေမှာပုံတွေနဲ့တကွပေါ်ပြနေကြတာဖြစ်ပါတယ်။